နိုင်ငံတော်သမ္မတဦးသိန်းစိန်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီစွန်းမှဆိုတာကြောင့်ပါတီဥက္ကဋ္ဌအပြောင်းလဲပြုလုပ်တဲ့အခါမှာတရားဝင်ပွဲနဲ့မပြုလုပ်ခဲ့ဘဲသက်ဆိုင်သူတွေထံသာစပို့အကြောင်းကြားခဲ့တာဖြစ်တယ်လို့ပြည်ခိုင်မျိုးပါတီရဲ့အထွေထွေအတွင်းရေးမှူးဦးတင်နိုင်သိန်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်
။ပါတီဥက္ကဋ္ဌဖြစ်တဲ့နိုင်ငံတော်သမ္မတကြီးဦးသိန်းစိန်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ရတဲ့အတွက်ကြောင့်သူကဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီစွန်းမဲ့ကိစ္စတွေမလုပ်လို့ပေါ့။ဒါကြောင့်မလို့လဲကျွန်တော်တို့ကဒုတိယဥက္ကဋ္ဌကိုဥက္ကဋ္ဌဘူးတွဲတာဝန်ပေးအပ်ထားခဲ့တာဖြစ်ပါတယ်။ပေးအပ်ထားပြီးတဲ့နောက်မှာဒီလိုပါတီအလုပ်တွေကိုဝင်လုပ်တယ်လို့ပြောဆိုမှာကိုလည်းအထူးသတိထားပါတယ်။ဒါဒီလိုသတိထားလို့လည်းဥက္ကဋ္ဌဘူးတွဲတာဝန်ကိုဒုတိယဥက္ကဋ္ဌ၂ယောက်ကိုတယောက်ကနေတယောက်ပြောင်းလဲပြီးတော့ပေးတဲ့အခါတကယ်ဆိုရင်ကျွန်တော်တို့ကပါတီအလုပ်လုပ်တယ်ဆိုရင်ခေါ်တွေ့ပြောမှာရှေ့မှာပေးလိုက်တာနဲ့ပါတီအလုပ်လုပ်တယ်လို့တကယ်တော့ဖြစ်သွားမှာဆိုတဲ့အတွက်ကြောင့်သက်ဆိုင်ရာပုဂ္ဂိုလ်များထံမှစာပို့ခဲ့တယ်
ပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌသူရဦးရွှေမန်းနေရာကိုပါတီဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးထေးဦးကိုလွှဲပြောင်းပေးခဲ့တဲ့ပုံစံဟာဒီမိုကရေစီမဆန်ဘူးဆိုပြီးဝေဖန်နေကြတဲ့အပေါ်အထွေထွေအတွင်းရေးမှုကအခုလိုရှင်းလင်းပြောသွားတာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတနဲ့ဒုသမ္မတတွေဟာပါတီရဲ့လုပ်ငန်းဆောင်ရွက်မှုတွေမှာဝင်ရောက်လုက္ကိုင်မှုမရှိစေရဘူးလို့သတ်မှတ်ထားပါတယ်။ပါတီဥက္ကဋ္ဌသူရဦးရွှေမန်းကိုယာဒုကနေဖယ်ရှားလိုက်တဲ့အတွက်ပါတီဝင်တချို့ဘဝင်မကြောက်မှုတွေရှိလာနိုင်ပေမဲ့ဒါဟာပါတီရဲ့လုပ်ငန်းဆောင်ရွက်မှုတွေအပေါ်ထိခိုက်မှုရှိလာမှာမဟုတ်ဘူးလို့လည်းဦးတင်နိုင်သိန်းကပြောပါတယ်
။ကျွန်တော်တို့လုံးဝထိခိုက်မှုမရှိနိုင်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒုတိယဥက္ကဋ္ဌဦးထေးဦးမှာပဲဖြစ်ဖြစ်ဒုတိယဥက္ကဋ္ဌဦးရွှေမန်းမှာပဲဖြစ်ဖြစ်သူ့ခင်မင်းသူတွေရင်းနှီးသူတွေဆိုတော့အချို့ချို့တော့ရှိရပေါ့လေကိုယ့်လူကြီးဒီလိုဖြစ်တဲ့အခါမှာအ ਨੇ ချင်းကတော့သူတို့စိတ်ထဲမှာဘဝင်မကြတာလည်းရှိကောင်းရှိမှာပေါ့လေဒါပေမဲ့ဒါတွေဒီကျွန်တော်တို့ပါတီဝင်လွတ်တော်ကိုယ်စားလှယ်အားလုံးနဲ့ရောပါတီဝင်တို့ရောကျွန်တော်တို့အောက်မှာအကုန်လုံးတွေ့ဆုံမေးမြန်းကြည့်တဲ့အခါကျတော့ကျွန်တော်တို့ရဲ့တင့်တော်တဲ့လူရွေးချယ်တင်ရောက်ထားတဲ့ခေါင်းဆောင်တာဝန်ပေးရတဲ့ခေါင်းဆောင်မြေသိခေါင်းဆောင်ဆိုဆက်လက်ပြီးတော့မှဆောင်ရွက်တော့မှာဖြစ်တယ
်ပြည်ခိုင်မျိုးပါတီရဲ့ဗဟိုအတိုင်းမင်ကန်တွေအကြံပေးတွေကပါတီတွင်းအပြောင်းလဲပြုလုပ်ဖို့နိုင်ငံတော်သမ္မတထံတင်ပြမှုတွေရှိခဲ့တာကြောင့်သမ္မတကပြောင်းလဲဖွဲ့စည်းခဲ့တာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောကြပါတယ်ပါတီတွင်းအပြောင်းလဲမလုပ်ခင်ပါတီဖွဲ့စည်းပုံအသစ်အရာဗဟိုအလုံးမှုဆောင်စီးရင်ထဲမှာထည့်သွင်းလို့တဲ့ဝင်ကြီးတွေဒူးဝင်ကြီးတွေကိုသမ္မတကပါတီအတွင်းဝင်ရောက်လုက္ကိုင်လိုမှုရှိမရှိနဲ့ပတ်သက်ပြီးသဘောထားမေးမြန်းမှုတွေရှိခဲ့တယ်လို့ဦးတင်နိုင်သိန်းကပြောပါတယ
်ကျွန်တော်တို့မှာအခုပြောင်းလာတဲ့အထက်မှာကျွန်တော်ပြည်တော်စုဝင်ကြီးဒူးဝင်ကြီးတွေဟာဘာမှကြုံမသိဘူးလားကြုံမသိဘူးဒါပေမဲ့ဆန္ဒအရာဒါနှုတ်ထွက်ဖို့ရတော့ပါတော့ကျွန်တော်တို့သဘောဆန္ဒအလျောက်နှုတ်ထွက်အရာဆန္ဒရှိမရှိလေဒါမေးမြန်းမှုတော့ဒါတော့အစိုးရဘိုင်းပေါ့ဗျအစိုးရဘိုင်းမှာလည်းဟိုနိုင်ငံတော်သမ္မတပြည်ထောင်စုဝန်ကြီးဒုတိယဝန်ကြီးတွေကိုခန့်ထားတာ哦ဟိုခန့်တာတော့ဖြုတ်တာတော့ကျတော့ဒါသမ္မတကလုပ်တာ哦အဲ့ဒါကြောင့်မို့သမ္မတတရားကိုဟိုဆန္ဒရှိလာကျွန်တော်တို့အရှိအရင်ရင်မှာလည်းအကြောင်းမျိုးမျိုးနဲ့ဒီလိုပဲတာဝန်တွေလွှဲပြောင်းပေးရမယ်ဆိုရင်ဒီလိုပဲခေါ်ပြီးတော့ဆန္ဒမေးပြီးတော့မှဒီလိုပဲသဘောတူတယ်ဘာညာဆိုရင်ကျွန်တော်တို့ဟိုအမိန်ထွက်လာတာပေါ့
လက်ရှိအချိန်မှာပြည်ခိုင်ပြိုးပါတီအနေနဲ့နိုင်ငံတော်သမ္မတရာထားခြင်းထက်ပါတီတွင်းစည်းလုံးညီညွတ်မှုရှိအောင်ဆောင်ရွက်နေတယ်လို့ဦးတင်နိုင်သိန်းကပြောသွားပါတယ်
။သမ္မတဆိုတဲ့ခေါင်းဆောင်မှုနေရာတဲ့ကိုကျွန်တော်တို့ပါတီတွင်းစည်းလုံးညီညွတ်ရေးကိုနံပါတ်၁လုပ်မယ်။နံပါတ်၂ကပြည်သူတွေယုံကြည်ကိုးစားအောင်ကျွန်တော်ပြည်သူအလုပ်ကြွေးပြုတဲ့ပါတီဖြစ်အောင်ကျွန်တော်တို့ပြန်စူးစမ်းမယ်။အဲ့ဒီကနေတစ်ဆင့်ရွေးကောက်ပွဲကိုအောင်နိုင်အောင်လုပ်မယ်။ခုနသမ္မတကိုဘသူ့ကိုရွေးချယ်တင်မြောက်မလဲဆိုတာကအဲ့ဒီအချိန်မှာကျွန်တော်တို့ရွေးကောက်ပွဲအောင်နိုင်မှုပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ပါတီကနေပြီးတော့မှအားလုံးကဆွေးနွေးညှိနှိုင်းတိုင်ပင်ပြီးတော့မှဒါလည်းကျွန်တော်တို့သမ္မတကိုရွေးချယ်တင်မြောက်မှာဖြစ်ပါတယ
်ဒီနေ့သတင်းစာရှင်းလင်းပွဲကိုဗဟိုအလုံးမှုဆောင်ကော်မတီဝင်အသစ်တွေဖြစ်တဲ့အထွေထွေအတွင်းရေးမှူးဦးတင်နိုင်သိန်းတွဲဘက်အထွေထွေအတွင်းရေးမှူးဦးသက်နိုင်ဝင်းဗဟိုအတွင်းရေးမှူးဦးပိုက်ထွေးတို့ကတက်ရောက်ရှင်းလင်းခဲ့တာဖြစ်ပါတယ်ရှင်